Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရက်2020ခုနှစ် March 18ရက်နေ့တောက်ကြနေမနေ့ဖက်တန်လဲအစည်းအဝေးတွေကို American တည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လဲအစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့နောက်ဆုံးရသတင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်။ Ukraine ရေးအတွက် American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့တောက်ကြနေမှာဆွေးနွေးဖို့ရှိနေပါတယ်။ Ukraine သမ္မတ Zelensky က Germany ကိုအကူအညီတွေပေးဖို့တောက်ခံလိုက်ပါတယ်။ဥရောပနဲ့ Russia အင်္ဂါဂျိုကိုတွားဖို့အစီအစဉ်ကိုတော့ဖျက်သိမ်းလိုက်ပါတယ်။အဲဒီနောက်သတင်းဆောင်ပါးနဲ့သတင်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
အမလာဆဲမီယန်နဲ့စာရီမှာသူတမ်ဘလက်ကာကမငငါစကြောင်းထူးကြလာဆဲမီယန်နဲ့စာသူတိုက်ပွဲကဖြစ်တယ်တပွဲအားအချိန်ချင်းဖြစ်တဲ့ခုကြည့်ရဲ့ဒီလက်နက်ကြီးအားလည်းမြင်တာ
ချင်းပြည်နယ်ကမ်ပက်လက်မှာပြီးခဲ့တဲ့မလာဆဲရဲ့နေ့ကလေးကအာနာသိန်းစစ်ကောင်စီတပ်တွေကထိုးစစ်ဆင်နေပြီးရှင်းလင်းနေတဲ့အတွက်ကြောင့်ဒေသခံတထောင်ကျော်လောက်စစ်ပီးတုတ်ကတဲ့အဖြစ်တွေ့ပြေးတင်းရှောင်နေရပါတယ်မကြာမီပဲအပြည့်စုံကတော့တော်တော်ဆင်ရပါမယ်ဘင်္ဂလားပင်လယ်အော်မှာတော့လေဖီအားနဲ့ရာဝန်းတစ်ခုဖြစ်ပေါ်နေပြီးတော့ဆိုက်ကလုန်းမုန်တိုင်းတစ်ခုအဖြစ်ရခိုင်ဘက်ကိုဥတီလာနိုင်တယ်ပါလက်အခြေအနေတွေရှိနေပါတယ်ဒါအပြင်ယူကရိန်းစစ်ပွဲမှာအမျိုးသမီးတွေအပါအဝင်အယက်သားစေတနာဝန်ထမ်းတွေကဘာတွေကူညီဆောင်ရွက်ပေးနေပါသလဲစားတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုမကြာမီပဲကျွန်တော်တို့ဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်တက်ခဲမှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါရဲ့။ဒီချိန်ကဂျာမနီနိုင်ငံကိုပန်ချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုံနောက်မှုကြားတိုင်းသိကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာဝယ်ချဖို့လည်းတိုက်တွန်းခဲ့တာပါ
။စကော့ဇနီဘွန်ဘယ်ယကာပါဒေна нашу землю, на Украину. С каждым решением, яке не приймається заради миру, не приймається.
Сон пьечеті мечана нідемя, Україна нган бо, бовнуї чаяв нідемя, драйні але, чіма тете, чіма лані ба. Елю, чамні люттаку піпуре відео мінгома, Україна тамна га, п'я ча лай даба, Україна тамна є, мінгома бе, кука ясай талаві піде, Росія га, တဘာတံငွေတင်ပို့မဲ့ Nord Stream အမှတ်2ပိုက်လိုင်းစီစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းအရေးထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်းရံပိတ်ဆို့တိုက်ခိုက်ခံရတဲ့မာရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပီးဒုက္ခသည်တွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတိုက်ခိုက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။ဆာအူထဲမှာလူတွေရှိနေကြောင်းရုရှားစစ်လေယာဉ်မှုတွေကိုသတိပေးတဲ့အနေနဲ့ကလေးတွေရှိရဲဆိုတဲ့စာလုံးကိုရုရှားဘာသာနဲ့အပြင်မှာတင်းလာနေတော့ကလေးကရေးသားထားတာကိုလည်းမက်ဆာအကသနီးပညာကုမ္ပဏီရဲ့ဂျူရူတပ်ပုံတွေမှာတွေ့ရပါတယ်ဗိုလ်ထုနေကရုရှားရဲ့လေကြောင်းတက်ခတ်မှုတွေအတွင်းကိုဝင်ဆောင်တွေပါဝင်အမျိုးသမီးတွေကလေးတွေခိုလုံနေကြတဲ့အဆောက်အဦတစ်ခုကိုထိမှန်ခဲ့ကြောင်းလဲဒေါနက်စ်ဒေသအကြီးအကဲပက်ဗလိုကရီယာလန်ကိုကပြောဆိုခဲ့ပါတယ်တက်ခတ်ခံရမှုအတွင်းတည်ချေထိခိုက်မှုတွေနဲ့ပတ်သက်လို့တော့မသိရသေးပါဘူးမြောက်ပိုင်းချန်နီးမြို့မှာတော့24နာရီအတွင်းရုရှားရဲ့ပြင်းထန်တဲ့လေကြောင်းကုန်းကြောင်းတက်ခိုက်မှုတွေကြောင့်သေဆုံးသူအနည်းဆုံး53ယောက်ရဲ့အလောင်းတွေရင်ခွဲရုံကိုရောက်လာကြောင်းအုပ်ချုပ်ရေးမှူးကကြေညာပေးနေမှာပဲပြောဆိုထားပါတယ်။ရုရှားကတော့တက်ခိုက်မှုတွေနဲ့ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်ထားတာပါ။ကြေညာပေးနေမှာပဲမာရီယိုပိုနဲ့ KF မြို့တော်နီနာဒေသတွေကိုရုရှားကလေကြောင်းပါဝင်အပြင်းထန်ထိုးစစ်ဆင်တက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုနဲ့နှစ်နိုင်ငံကြားစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ပတ်သက်လို့တရုတ်သမ္မတရှီချင်းပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တောက်ချနေမှာဆွေးနွေးမယ့်အကြောင်းအင်ဗျူရောကပြောပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းတွေကိုဆက်လက်ထိန်းထားတဲ့အနေနဲ့ဆွေးနွေးမှာဖြစ်ကြောင်းအင်ဗျူရောပြောခွင့်ရဂျန်ဆာကီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့တယ်လီဖုန်းကနေဆွေးနွေးမဲ့အစီအစဉ်မတိုင်ခင်တင်းလာနေမှာလုံးကလည်းအင်ဗျူရောအမျိုးသားလွန်ကြုံရေးအချံပေးအရာရှိ Jake Sullivan ဟာတရုတ်နိုင်ငံခြားရေးအချံပေးအကြီးအကဲအရာရှိရန်ချေချီနဲ့ရောမမြို့တော်မှာတွေ့ဆုံပြီး9နာရီကြာဆွေးနွေးခဲ့ပါတယ် တရုတ်နိုင်ငံနဲ့ယင်းနေ့တဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်တဲ့လူရဲမှာတရုတ်နိုင်ငံကပြစ်ထင်ရှုတ်ချပြောဆိုဖို့ညှင်းဆန်ထားပါတယ်အင်ဂျီရောအမျိုးသားလွန်ကျော်ရေးအချံပေးဆူလီဗန်ကတော့ရုရှားပေါ်တရုတ်ရဲ့ရည်တည်ခြင်းနဲ့ပတ်သက်လို့ပုံဝင်လင်းရှိဖို့နဲ့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေကိုရှောင်ရှားဖို့ရုရှားရဲ့ကျိုးပမ်းမှုတွေကိုကူညီမယ်ဆိုရင်တရုတ်စိုးရကိုယ်တိုင်ပေးဆက်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။ယူကရိန်းပေါ်တိုက်ခိုက်မှုတွေကိုရပ်ဆိုင်းပြီးတပ်တွေပြန်ရုပ်သိမ်းဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဆုံးဖြတ်ချက်ကိုရုရှားကလိုက်နာဖို့ကမ္ဘာစည်းဝိုင်းအင်အားယူကရိန်းနိုင်ငံ G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေတောင်းဆိုလိုက်ကြပါတယ်။မရီယိုပိုပါဝင်ယူကရိန်းမျိုးကြီးတွေမှာရုရှားတပ်တွေကအရက်သားတွေပေါ်တိမ်ကျုံတိုက်ခိုက်တဲ့လူရည်တွေပေါ်မှာလည်း G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာပြစ်တင်ရှုတ်ချထားတာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာတစ်ဖက်သက်အရှိန်မဲ့တိုက်ခိုက်ခဲ့တဲ့စစ်ပွဲကြောင့်လူပေါင်းတန်းနဲ့ချီအုံအိမ်ဆုံးခွာထွက်ပြေးကြရအခြေခံအဆောက်အုံတွေစေယုံတွေဖျော်ဖြေရုံတွေစာသင်ကျောင်းတွေထိခိုက်ပျက်စီးမှုတွေကြုံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။အရသားတွေအပေါ်တိုက်ခိုက်မှုတွေပါဝင်ဆေးရဆွေးမှုကျူးလွန်သူတွေအနေနဲ့တာဝန်ရှိတဲ့အတိုင်းရင်ဆိုင်ကြရမှာဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကြောင့်နောက်ဆက်တွဲဖြစ်ရုရှားနဲ့ဥရောပအင်ကာဂျိုတွားမဲ့ခီးစဉ်ကိုစိုက်ငံ့လိုက်တဲ့အကြောင်းဥရောပအာကာသအေဂျင်စီကကြာတာပင်းနေမှာပဲကြေညာလိုက်ပါတယ်။ရုရှားကတော့ခါတိစရာဆုံးဖြတ်ချက်ဖြစ်စိတ်မကောင်းဖြစ်ရကြောင်းတုံ့ပြန်ခဲ့တာပါ။အင်ကာဂျိုမှာတက်ရှိရရှိမရှိတူဖို့စူးစမ်းမဲ့ဥရောပဂျူစင်းရင်ကိုဒီနေ့နောက်ပိုင်းရုရှားကအာကာတာနဲ့လွတ်တင်ပေးဖို့အစောပိုင်းမှာစီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းယူကရိန်းပေါ်ကျူးကျော်မှုနဲ့ရုရှားပေါ်ပိတ်ဆို့တန်ခတ်အရေးယူမှုတွေကြောင့်ရုရှားနဲ့ပူးတွဲလုပ်မဲ့ခီးစဉ်တွေကိုရပ်ဆိုင်းလိုက်ရတာဖြစ်ပြီးမတ်အင်ကာဂျိုခီးစဉ်ဖြင့်ရုရှားဂျူတွေကိုတုံးမဲ့တခြားခီးစဉ်၄ခုအတွက်နီလန်းတစ်တွေရှာဖွေသွားမယ်လို့လည်းဥရောပအာကာသအေဂျင်စီကပြောဆိုခဲ့ပါတယ်။အာကာသသိပ္ပံစူးစမ်းလေ့လာရေးလုပ်ငန်းတွေမှာထိခိုက်မယ်ဆိုတာသဘောပေါက်ပြီမလဲရုရှားပေါ်အရေးယူတန်ခတ်မှုတွေကိုအပြည့်အဝလိုက်နာသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကတောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာဆိုးရတဲ့စိန်ခေါ်မှုတွေကျုံနေတဲ့အချိန်မှာပဲအာဖဂန်ဆိုင်ရာကုလအကူအညီပေးရေးအဖွဲ့ယူနာမာကိုနောက်ထပ်တက်တန်းတစ်နှစ်ဆက်တိုးဖို့နဲ့ဒီအဖွဲ့ရဲ့အခမ်းကဏ္ဍကိုတိုးမြှင့်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာနေမှာမဲခွဲဆုံးဖြတ်လိုက်ပါတယ
် The council has just given a very clear message to the new man.
ယူနာမာရဲ့လုပ်ပိုင်ခွင့်အစ်စ်ကိုလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းချပြလိုက်တာပါဒီဖွဲ့ဟာအာဖဂန်စ္စတန်နိုင်ငံတည်ငြိမ်တိုးတက်လာအောင်အဓိကကဏ္ဍကနေလှုပ်ဆောင်ရမှာဖြစ်ပြီးလက်ရှိမှာမကြုံစဘူးစိန်ခေါ်မှုတွေနဲ့မရေရာမှုတွေကိုရင်ဆိုင်နေရတဲ့အာဖဂန်ပြည်သူတွေကိုကူညီပံ့ပိုးရမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာနော်ဝေးတမ္မတ်ကြီးမိုနာဂျူးကပြောသွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရယူနာမာရဲ့လုပ်ပိုင်ခွင့်နဲ့မှာအာဖဂန်ကအဖွဲ့အလုံးပေါင်းနဲ့ဆွေးနွေးမှုတွေလုပ်လာဖို့လူခွင့်ရေးဆိုင်ရာစောင့်ကြည့်မှတ်တမ်းတင်ဖို့လူသားစာနာမှုအကူအညီတွေဆက်ပေးဖို့နိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေကိုအကူအညီပေးဖို့အပြင်ဒီလှုပ်ဆောင်မှုတွေကိုတာလီဘန်တွေအပါအဝင်အာဖဂန်နိုင်ငံသားအလုံးနဲ့ထိတွေ့ဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်။နော်ဝေးဥဆောင်ရေးဆွဲခဲ့တဲ့ဒီဆုံးဖြတ်ချက်မူကြောင့်လူခွင့်ရေးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေလူနည်းစုတွေအတွက်ထိတ်တန့်ဦးစားပေးထားတာဖြစ်ပြီးစစ်သည်တွေကလူငယ်ကောင်စီမှာရုရှားကကြားနေပြီးထောက်ခံမဲ14မိနစ်နဲ့အတည်ပြုခဲ့တာဖြစ်ပါလေ။မြောက်ကိုရီးယားကမအောင်မြင်တဲ့မစ္စိုင်းတုံးပြစ်လွတ်ခဲ့ပြီးလေထဲမှာပောက်ကွဲခဲ့တဲ့အတွက်မြို့တော်ပျုံယမ်းအနီးမှာမစ္စိုင်းတုံးအပိုင်းဆိုင်တွေပြန်ချလာခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကစက်တင်ဘာနေ့တိတစုံတရာထုတ်မပြောသေးပါဘူး။မနေ့ပိုင်းမှာဒုံးကျည်ပြစ်လွတ်ခဲ့ပြီးနောက်ပိုင်းပြစ်လွတ်ခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနတွေကသတင်းထုတ်ပြန်ခဲ့ပေမဲ့အောင်မြင်မှုမရှိတာနဲ့ပတ်သက်ပြီးထုတ်ပြန်မှုတွေကတော့ရှုပ်ထွေးနေတာပါဒီဒုံးကြီးဟာမြောက်ကိုရီးယားနိုင်ငံတကာပင်မလေးစိတ်ကနေပြစ်လွတ်လိုက်ပြီးမကြာခင်လေးမှာပဲလေထဲမှာပောက်ကွဲသွားတာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘာကြောင့်ခုလိုဖြစ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တောင်ကိုရီးယားခြေဆိုင်မြောက်ကိုရီးယားသတင်းတွေထုတ်ပြန်တဲ့ NK သတင်းဌာနကတော့ဒီမှာအောင်မြင်တဲ့ဒုံးကြီးပြစ်လွတ်မှုကိုမျက်မြင်တွေ့သူတွေနဲ့ တပ်ပုံကိုကိုကပြီးဒီဒုံးကြီးအပိုင်းဆောင်ရဟာပြောင်းရန်မြို့ပေါ်နဲ့အနီးနားတစ်ဝိုက်မှာကျရတယ်လို့ပြောပါတယ်။အမေရိကန်စစ်တပ်ကတော့မြောက်ကိုရီးယားအနေနဲ့တည်ငြိမ်မှုပြပြားစီမဲ့လုပ်ရတွေရှောင်ကျဉ်ဖို့တောင်းဆိုပြီးဒီလှုပ်ဆောင်မှုကိုရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပေမဲ့တစုံတရာအောင်မြင်မှုမရှိတဲ့အကြောင်းဖော်ပြမထားပါဘူး။ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်မရန်စီနဲ့တခြားအတိုက်ခံတက်ကြွလှုပ်ရှားသူ20ကိုနိုင်ငံတော်သစ္စာဖော်မှုနဲ့တခြားဆွဲချက်တွေနဲ့ကမ္ဘောဒီးယားတရားရုံးကကျေစပီးနေမှာပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဖနုံးပင်မှာရှိတဲ့တရားရုံးကအတိုက်ခံခေါင်းဆောင်ဆမ်မရန်စီနဲ့ပြည်ပမှာရောက်နေတဲ့တခြားခေါင်းဆောင်5ဦးကိုထောင်ဒဏ်10နှစ်ချဖို့ဆုံးဖြတ်လိုက်တာပါ။အတိုက်ခံခေါင်းဆောင်ဆမ်မရန်စီဟာဝန်ကြီးချုပ်ဟွန်ဆန်းကိုဆန့်ကျင်ဝေဖန်သူတူဖြစ်ပြီးဖျက်သိမ်းခံထားတဲ့ကမ္ဘောဒီးယား National Rescue Party ကိုပူးတွဲတည်ထောင်သူဖြစ်တယ်လို့2016ခရဲကပြည်ပမှာနေထိုင်နေတာဖြစ်ပါတယ်။ဆမ်မရန်စီဟာ2019ရုံးကကမ္ဘောဒီးယားကိုပြန်ဖို့ကြိုးပမ်းခဲ့ပေမဲ့ဟွန်ဆန်းရဲ့အဆိုအရပိတ်ပင်ခဲ့ပြီးတော့အခုတရားစွဲရမှုတွေဟာလည်းအဲ့ဒီခီးစဉ်နဲ့ဆက်ဆက်ပြီးတရားစွဲထားတာဖြစ်ပါတယ်။ HRW လူခွင့်စောင့်ကြည့်အဖွဲ့ကတော့တရားစွဲဆိုပြစ်ပေးခံရသူတွေနဲ့ပတ်သက်ပြီးလက်တွေထောက်ထားခိုင်ခိုင်မာမာမရှိတဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ကမမျှတဘူးလို့ဝေဖန်လိုက်ပြီးဒါဟာဝန်ကြီးချုပ်ဟွန်ဆန်းကနိုင်ငံတိုက်ခံတွေကိုဘေးရောက်ဆောင်ပတ်ထုတ်တဲ့လုပ်ရဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာပြင်းရ 9.4 ရှိတဲ့အင်အားဖြင့်ငရင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်တနေ့ဖြစ်တဲ့ကျေတပ်ရီးနေမှာတော့ဒေသခံတွေဟာငရင်ကြောင့်ပျက်စီးမှုတွေကိုမှတ်တမ်းကောက်ယူတာရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့ကြပါတယ်။ဒီငရင်ကြောင့်အစောပိုင်းမှာအင်ဂျင်2တန်းလောက်မျက်စိမီပြတ်တောက်ခဲ့တယ်လို့ကြီးစံရထားတစ်စင်းလမ်းချော်ခဲ့ပြီးအဝေးပြေးလမ်းတွေလည်းလမ်းတွေအကွဲခဲ့ရပါတယ်။ညဘက်နှုတ်ခတ်တဲ့ဒီငင်းကြောင့်အနည်းဆုံးတဦးတေဆုံးခဲ့ရပြီးတေဆုံးသူဆင်းကိုဆက်လက်စုံစမ်းနေသေးပဲလို့ဂျပန်ဆိုးရပြောခွင့်ရဟီရိုကာဇုမတ်ဆုနိုကပြောပါတယ်။ဒီငင်းဟာဖူကူရှိမားဒေသကမ်းလွန်ပင်လယ်ပြင်အောက်မှာလှုပ်ခဲ့တာဖြစ်ပြီးငင်းကြောင့်161ယောက်ဒဏ်ရာရခဲ့ပါတယ်။လွန်ခဲ့တဲ့17နှစ်တုန်းကလည်းဒီဒေသမှာပဲပြင်းထန်တဲ့ငင်းကြောင့်ဆူနာမီရေလိုင်းတွေဖြစ်ခဲ့ပြီးနျူကလ িয়ার ဓာတ်ပစ်ဆက်ရုံနဲ့ထိခိုက်ခဲ့တာဖြစ်ပါတယ်။ငရင်ကြောင့်ဂျပန်အရှေ့မြောက်ပိုင်းမှာ3ဘီကျော်လောက်ရှိတဲ့ဆူနာမီရေလိုင်းတွေဖြစ်နိုင်တယ်လို့အစောပိုင်းမှာသတိပေးခဲ့ပေမဲ့ရေမြင့်တချို့နေရာတွေမှာပုံမှန်ထက်တဘီလောက်ပဲမြင့်တက်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်ကိုချက်တဲ့ပရင်းနေမနဲ့အစောပိုင်းမှာပြန်ပြီးရုပ်သိမ်းခဲ့တာဖြစ်ပါတယ
်တဲ့င်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတာပါခင်ဗျာ။တောက်ကြနေမနဲ့ဖက် VOA ရဲ့အတန်လင်းအစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြမီပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်၊ကျန်းမာရေးအစည်းအဝေး၊တိုင်းရင်းသတင်းလောအစည်းအဝေးတွေကိုထုတ်လွှင့်မှုရှိပါတယ်။ဒီအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်မီမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့ချင်းပြည်နယ်ကံပဲလက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းနေတာကြောင့်ကျေးရွာဆေးရွာကဒေသခံ1000နီးပါးတောတောင်တွေထဲမှာပုန်းခုန်နေကြပါတယ်။ရွာတွေဘက်လက်နက်ကြီးတွေနဲ့အရင်ပစ်ကတ်ရှင်းလင်းတာကြောင့်ဒေသခံတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့စစ်ပီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်။ကလေးငယ်တွေဆက်ကြီးရွယ်အိုတွေပါဝင်ပြီးထွက်ပြေးနေရသူတွေဟာအစာအသောက်အကူအညီတွေလိုအပ်နေကြောင်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပါလိမ့်မယ
်။ချင်းပြည်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကံပက်လက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်မြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေပါတယ်။မတ်လ16ရက်နေ့မှာစစ်ကောင်စီတပ်တွေကျေးရွာတွေထဲမဝင်လာခင်တည်းကလက်နက်ကြီးတွေနဲ့ကြိုတင်ပစ်ခတ်တာကြောင့်ရွာသူရွာသားတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့အိုးအိမ်ပြစ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။လောလောဆယ်ကျေးရွာဆယ်ရွာကရွာသား1000နီးပါးဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ရဲ့အဖွဲ့ဝင်သူက VOA ကိုပြောပြပါတယ
်။မလာဆယ်နေရာနဲ့စာရင်းမှာသူတို့ကံပလက်ကတမန်ငါငါစစ်ကြောင်းထူးကြတာဆယ်နေရာနဲ့စာသူတို့တိုက်ပွဲကဖြစ်တယ်။တိုက်ပွဲကအချင်းချင်းဖြစ်တဲ့ခုကြည့်ရဲ့ဒီလက်နက်ကြီးကလည်းမြင့်တခွန်လေးမြင့်တကာရောက်တော့ထွက်ထန်းသူတို့ခမင်းချင်းလုံးတန်းလန်းပြီးတော့မှခမင်းဦးကြီးကိုခြားပြီးမှထမ်းမှပြေးရတယ်ဒီလုံချုံတဲ့နေရာကိုမတွေ့နိုင်ဘူးလို့သူတို့ပြောတယ်သူတို့ဦးကြီးကအဲ့နေတော့တခြားသူတို့ဆိုင်မှုဆိုတော့ကန်လောင်းလဲပါမယ်ကန်လောင်းငုံလောင်းရေလောင်းပန်းသမတာတို့ခီကျော်တို့သူတို့ကိုယ်ကကျော်တထောင်မိမိရှိတယ်တော်တော်များတယ်ဟောကလေးငယ်တကြီးရောသူဆောင်းနာမကြတော့ flash ရောသူတို့တော့တဲ့တောင်ထဲချောင်းထိတ်မှာပဲလို့
လောလောဆယ်အခြေအနေအရသူတို့အဖွဲ့အနေနဲ့ဒီဒုက္ခတွေတွေရှိရာကိုတွားရောက်ကူညီပေးဖို့အခက်အခဲတွေရှိနေကြပါတယ်။အခုလိုဗုဒ္ဓဦးနေ့ကလေးကပုန်းရှောင်နေကြရတဲ့စစ်ဘေးရှောင်နေကြရသူတွေအနေနဲ့စားတောက်ရည်မှာအခက်အခဲရှိနေကြပါတယ်
။သူတို့ဥပဒေကြီးဆက်လာတာဆိုတော့တော်တော်လေးရခါပိုင်းဒါအားနဲ့နေပြီးစီဝါပိုင်းဒါအားနဲ့နေလို့ရတယ်သူတို့ဒီရကြလာနေတဲ့သူတို့စားနာရေးခိုင်နေလုံးဝပြတ်တော့ကံမနေ့ကကျွန်တော်တို့ဆက်တယ်လာကြသူတို့ကျွန်တော်တို့ကတော့ဖို့အတိတ်အဆင်မပြေသေးတော့တော်လေးသူတို့တို့ခိုင်အောင်နေကြတယ်
ချင်းပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားတဲ့ကံပက်လက်မျိုးနယ်တဲကိုစစ်ကောင်စီတပ်တွေကမတ်လ10ရက်နေ့ကစပြီးထိုးစစ်ဆင်လာတဲ့အတွက်ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တွေနဲ့တိုက်ပွဲတွေနေတင်လို့ဖြစ်ပွားနေပါတယ်မတ်လ15ရက်နေ့တုန်းကတော့ချင်းကာကွယ်ရေးအဖွဲ့တွေရဲ့တိုက်နယ်အမှတ်9ဌာနချုပ်စခန်းကိုစစ်ကောင်စီတပ်တွေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ကံပက်လက်မျိုးနယ် CDF ကာကွယ်ရေးတာဝန်ရှိသူကတော့လက်နက်ကြီးနဲ့ပစ်ခတ်မှုအပါအဝင်စစ်တပ်ကအင်အားပုံများလို့တတ်ဆုပ်ပေးရတယ်လို့ပြောပါတယ
်။မနေ့ကရိုးဖက်ကနဲ့လက်နက်ကြီးနဲ့တောက်ချောက်မင်းတပ်ကနဲ့ကြောက်ထုံဟောက်တပ်ကတံပြက်ကနဲ့လိုချစ်ချပြီးတယ်။မနေ့ကလည်းဒီနေ့တော့ဒီဒီဒီအင်းတွေချီးတဲ့ဒီအင်းတွေလောင်လာလို့မျိုးဆိုတော့ကျွန်တော်တို့ကဆုပ်ပေးလိုက်တာပေါ့နော်။ယာယီခဏပါ
။မတ်လ15ရက်နေ့ကတိုက်ပွဲအတွင်းနှစ်ဖက်အပြန်လိုက်တိုက်ခတ်မှုတွေကြောင့်စမန်သာ၊မန်စီးတီး၊ဗန်ပွေးစတဲ့ရွာတွေကရွာသားထောင်ချီစစ်ဘေးဒုက္ခတွေဖြစ်နေကြပါတယ်။ဖေဖော်ဝါရီလ26ရက်နေ့တုန်းကလည်းမကွေးတိုင်းလောင်းရှိဘက်ကနေချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကျန်သွေးမျိုးဘက်ကိုဦးတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ကံပက်လက်တို့အကြတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောင်းတစ်လျှောက်ကြီးရွာကရွာသားတထောင်လောက်စစ်ဘေးသိမ်းရှောင်နေရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့မှာချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြ2021ခုနှစ်မေလလယ်ကလေးကစပြီးတိုက်ပွဲတွေဖြစ်နေတာပါကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲကြောင့်အိုးဝင်စွန့်ထွက်ပြေးနေရသူ4000လောက်မကွေးတိုင်းစောနယ်လောင်းရှိမြို့ဘက်မှာခိုလုံနေကြရတယ်လို့2000လောက်ကတော့တောတောင်တွေမှာပုန်းခုန်နေကြရဆဲဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ကံပက်လက်ဒေသအတွင်းမှာစစ်ကောင်စီတပ်တွေထိုးစစ်ဆင်နေတာကြောင့်စစ်ပီးဒုက္ခသည်တွေထပ်မံထွက်ပြေးရတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့မြန်မာရွှေပြောင်းအလုတ်သမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါအောင်မယ်ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းမှာအကြောင်းအမျိုးမျိုးကြောင့်အဖမ်းဆီးခံရပြီးအချင်းတောင်အချုပ်ထောင်တွေကနေလွတ်ရဲ့ဆေးသွားတဲ့မြန်မာနိုင်ငံရွှေပြောင်းအလုတ်သမားမြန်မာနိုင်ငံသားရွှေပြောင်းအလုပ်သမား140လောက်ကိုထိုင်းအာဏာပိုင်တွေကမတ်လ18ရက်နေ့မှာရနောင်းကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကပြောပြပါလိမ့်မယ်
။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုထဲမှာလူကုန်ကူးမှုတရားမဝင်နယ်စပ်ဖြတ်ကျော်မှုအပါအဝင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရပြီးလွတ်ရဲ့ဆေးသွားတဲ့မြန်မာရွှေပြောင်းအလုပ်သမား140လောက်ကိုထိုင်းအာဏာပိုင်တွေကမတ်လ18ရက်နေ့ကပြည်နယ်နံပေးခဲ့တာပါဒီလိုပြည်နယ်နံပေးခံရသူတွေကိုရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလုပ်သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
ကျွန်တော်တို့ထိုင်းဆလေးပြည်နယ်မှာရှိတဲ့အကြောင်းမျိုးကြောင့်ဖန်ခံရတာကျွန်တော်တို့ရှစ်ပြောင်းလောက်မှားတယ်ပေါ့လေအချို့ကလည်း45ရေးရှိတယ်လို့မျိုးလို့ချို့ကလည်း6လလောက်ထိနေရတဲ့လူတွေပါတယ်တရားဝင်တဲ့ဆက်ဖက်ကြော်တာပါမယ်ပြီးလို့ရှိရင်အလုပ်ရှင်ပူတာလေချို့ရတဲ့ပတ်စပို့ဗီဇာပြတ်တဲ့အခွင့်ရှိတယ်ဆလေးပြည်နယ်လာပြီးတော့ကျွန်တော်တို့ကနောင်းဆဲမှာပေါ့တိတ်တိတ်နေတော့သူတို့အပြစ်ဒဏ်ပေးတာပေါ့စက်ခွင့်နဲ့ဒေါ်လာ2020မှာကျပူရတူပူရတဲ့ဟိုဘက်လောကကနေကျိုးတောင်ရှိလူတွေရတဲ့လွတ်ပြောင်းပေးတာပေါ့ပေါတောင်းကလည်းကိုယ်လည်းဒီစိတ်တားလေးစင်သက်ဖြစ်တာနဲ့တကယ်လို့ကျိုးဆိုရင်စမ်းလို့လုပ်ပြီးတော့လက်ခံကျိုးဆိုတာဗျအဲဒီမှာအားလုံးပေါင်းဆိုတရား30နဲ့ရှိဦးပါတယ်ခင်ဗျာဒီနေ့ပြင်းပြနေပေးလိုက်တာ
ရနောင်းဘက်ကနေပြန်ပို့လိုက်တဲ့နေရက်ပြန်တဲ့မြန်မာတွေကိုမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ကိုရောက်တဲ့အခါမှာကိုဗစ်ကံရောဂါပိုးရှိမရှိစစ်ဆေးပြီးစောင့်ကြည့်ရေးစင်တာတွေမှာထားပြီးမှမြန်မာအာဏာပိုင်တွေကနေရက်ပြန်ပို့ပေးတာတွေကိုလုပ်နေကြောင်းကိုလည်းဦးမိုးဝေကပြောပါတယ်
။အရင်တော့ဆိုကျွန်တော်တို့တိုင်းနယ်ပြည်နယ်တွေကိုပြန်ပို့ပေးတာရှိတယ်။အခုကတော့ဒီရောဂါရှင်တွေကြောင့်မလို့ကော့တောင်းမှာဆက်ရေးထားရမယ်။ပိုးတွေးတဲ့လူဆိုဆက်လေးကြမယ်။ဒီမှာကျွန်တော်တို့ဒီကသူတို့နေရက်ဒီတော့ပြန်ပို့ပေးတာပါတယ်။
ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေထောင်ထဲချီရှိနေပေမဲ့မြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ဘေးကာလစောင့်ကြည့်ရေးစင်တာမလုံလောက်တဲ့အတွက်ထိုင်းဘက်ကပြန်လည်လွှဲပြောင်းတာကိုအကန့်အသတ်နဲ့ပဲလက်ခံနိုင်ပါတယ်။ထိုင်းကျင်းထောင်တွေအချုပ်တွေကနေလူရဲစစ်တဲ့မြန်မာတွေကိုမဲဆောက်မြဝတီမဲဆိုင်တာချီလိတ်ရင်နောင်းကော်တောင်နေဆက်လန်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ဒီထဲမှာတော့မဲဆောက်မြောက်တွေချစ်ကြည်တရားနှစ်ကနေအများဆုံးလွှဲပြောင်းပေးတာဖြစ်ပြီးရင်နောင်းကော်တောင်ရေလန်းကတော့ကော်တောင်မျိုးကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတစ်လမှာနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံရောက်မြန်မာအလုံသမားအရေးတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးအေးမှပြောပြသွားတာပါဆက်လက်ပြီးတော့ရာသီဥတုဆိုင်ရာသတိပေးချက်သတင်းပေးပို့ချက်တပုတ်ကိုတင်ပြပါအောင်မယ်ဘင်္ဂလားပင်လယ်အော်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝန်းကနေစိုက်ကလုန်းမုန်တိုင်းအဖြစ်အသွင်ပြောင်းလာပြီးတော့မတ်လ21ရက်နေ့နောက်ပိုင်းရခိုင်ကမ်းရိုးတပ်ဘုတ်ကိုဥတီလာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတွေက VOA ကိုပြောဆိုခဲ့ပါတယ်အတိပေးထုတ်ပြန်ဒီကိစ္စနဲ့ပတ်သက်ပြီးတော့အတိပေးထုတ်ပြန်ထားပါတယ်မလ23ရက်နေ့လောက်မှာလဲရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုရောက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ဒါကြောင့်လေပြင်းတိုက်တာမိုးတဲထန်စွာရွာသွန်းတာတွေဖြစ်လာနိုင်တယ်လို့တတိပေးထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကဆက်ပြောပြပါလိမ့်မယ်
။ဘင်္ဂလားပြည်နယ်ဟောအရှိတောင်ပိုင်းနဲ့အီကွေတာအနီးအိန္ဒိယသမုဒ္ဒရာအရှေ့ဘက်မှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရက်ဝန်းဟာပိုပြီးတော့အားကောင်းလာပြီးဆိုင်ကလုန်းမုန်တိုင်းဒီဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဆိုင်ကလုန်းမုန်တိုင်းဖြစ်လာပြီးရင်ရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုမလ21ရက်နောက်ပိုင်းဥတီသွားနိုင်တဲ့အခြေအနေရှိတယ်လို့မိုးစလညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်။
ဒီရနေရောင်းက1920လောက်ပဲ။ဒါမှပုံတိုင်းရဲ့ဒီပြချင်းပေါ့ဖြစ်နိုင်တယ်။ဒီ27လောက်မှာတော့ဆက်ကြိုးပုံတိုင်းပေါ့။ဒါလည်းဖြစ်နိုင်တယ်။အမှန်ထားတာပေါ့။ဒုတိယကလက်ရှိကတော့ကျွန်တော်တို့ဒီခိုင်ကန်ရန်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ကျောင်းပေါ့။ဒီလိုအဲ့လိုခံမှန်းတာ။ဒါတော့ဒီလေဒီရနေရောင်းအခြေအနေမှာခံမှန်းတာကြည့်ကြတော့ပြောလို့ရောပြောင်းလို့နေနေရှိ
ကပ်လီပင်လေပင်နဲ့နီကိုဘာကျွန်းစုဘက်ကနေမြောက်ဖက်အနောက်မြောက်ဖက်ကိုဥတီရွေလျားလာမဲ့မုန်တိုင်းဟာမလ23ရက်နေ့လောက်မှာဘင်္ဂလားဒေ့ရှ်နဲ့ရခိုင်ကမ်းရိုးတန်းမြောက်ပိုင်းဘက်ကိုရောက်နိုင်နေဆိုတော့မိုးစလရဲ့ခန့်မှန်းချက်ကိုဌာနအင်တာနက်စာမျက်နှာမှာလည်းထုတ်ပြန်ထားပါတယ်ရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုဆိုင်ကလုန်းမုန်တိုင်းဝင်ရောက်နိုင်ခြေရှိနေတာကြောင့်မုန်တိုင်းမတိုင်ခင်သတိထားသင့်တဲ့အချက်တွေကိုလည်းဦးလာထွန်းကအခုလိုဆက်ပြောပါတယ်
လက်ရှိကမုံတိုင်းမရောက်ပြီပေါ့။ဘာသတိထားမလဲဆိုတော့ရေခွေးတိမ်နေပေါ့။အဲဒီလက်ရှိကလည်းပူနေနေပူနေညင်နေတယ်။ဒါကဖြစ်တော့ဒီဝိရူဒီဒီမြေမောင်းမှုကြောင့်ဒီဝင်ငွေညံ့နေပါမျိုးမှာဒီကွန်ဗတ်တက်တိမ်လို့ခေါ်တယ်နော်။ပူပြန်တဲ့တိမ်။အဲဒါကြောင့်ဟိုဒီရင်းတိုက်တာတွေဟိုတိချုံတာတွေလို့ကြီးတာရောဒီသားပေါ့။
ဒါကတော့ဆိုင်ကလုန်းမုန်တိုင်းမဖြစ်ခင်နိုင်ငံတော်ဝန်သတိထားရမယ့်အချက်ဖြစ်ပြီးမုန်တိုင်းဖြစ်ပေါ်လာချိန်မှာတော့မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းချင်းပြည်နယ်မြမပြည်အလဲပိုင်းဒေသနဲ့ကန်နီကန်ဝေးပင်လယ်ပြင်မှာမိုးသက်လေပြင်းကျနိုင်မယ်လို့ခန့်မှန်းထားပါတယ်။ဘင်္ဂလားပင်လယ်ော်မှာဖြစ်ပေါ်တဲ့ဆိုင်ကလုန်းမုန်တိုင်းဟာပုံမှန်အားဖြင့်မိုးဦးလေဦးကာလ AB မေနဲ့မိုးနှောင်းကာလအောက်တိုဘာနိုဝင်ဘာလတွေမှာဖြစ်များတာပါ။လက်ရှိမုန်တိုင်းဖြစ်ပေါ်မယ့်အချိန်တွေကတော့ရာသီဥတုပြောင်းလဲမှုနဲ့လာနီညာတက်ရောက်မှုတို့ကြောင့်ဖြစ်နိုင်တယ်လို့ကြမ်းကျင်သူတွေကသုံးသပ်ကြပါတယ်။လာနီညာကိုအာရှဒေသမှာ AB ဆိုဆွတ်တဲ့ထူးကဲပြင်းထန်တဲ့ရာသီဥတုအခြေအနေဖြစ်သတ်မှတ်ထားသလိုဒီဖြစ်စဉ်ဟာ2021ခုနှစ်ဩဂုတ်လကနေ2022ခုနှစ်မတ်လအထိကြုံတွေ့ရနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အပတ်စဉ်ကာလတွေကိုမထုတ်လွှင့်မီကျွန်တော်တို့သတင်းပေးပို့ချက်သတင်းဆောင်ပါတပုတ်ကိုထပ်မံထုတ်လွှင့်ပါအောင်မယ်ဒီအကြောင်းအရာကတော့ယူကရိန်းဘက်နဲ့ဆိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ယူကရိန်းရဲ့ကျူးကျော်မှုကိုယူကရိန်းနိုင်ငံသားတွေကပုံစံမျိုးစုံနဲ့ခုခံနေကြတာတွေ့ရပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဆက်ဒေသမှာဆိုလို့ရှိရင်ရုရှားတပ်တွေကိုတိုက်ခိုက်နေကြတဲ့ယူကရိန်းစစ်သားတွေအတွက်ထောက်ပံ့ကူညီရေးလှုံ့ဆော်ပေးနေကြတဲ့ အကူအညီပေးတဲ့နေရာမှာဒေသခံတွေဟာမိမိသဘောနဲ့အတူမိမိသဘောနဲ့မိမိဘာတွေလာရောက်ကူညီလှုပ်ဆောင်တာတွေရှိပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ရာရိုစလာဗိုချန်ရဲ့သတင်းဆောင်ပါကိုကိုခင်မောင်စိုးမင်းကပြောပြပေးပါလိမ့်မယ်
တိုညက်ဒေတာကရာမတိုစမြူကမိမိသဘောနဲ့လာရောက်ပြီးအကူအညီပေးကြသူတွေဟာရုရှားကျူးကျော်မှုကိုခုခံနေကြတဲ့ယူကရိန်းစစ်သားတွေအတွေ့လိုအပ်တဲ့အသုံးဆောင်တွေကိုအချိန်ပြည့်လှုပ်ဆောင်ပေးနေကြပါတယ်သူတို့ဟာအဓိကအဖြစ်လက်ချုပ်စစ်သုံးပစ္စည်းတွေစစ်သုံးအိတ်ယာတွေနဲ့ပုံဖြတ်ပိုက်ကွန်တွေကိုချုပ်လုပ်ပေးနေကြပါတယ်ဒါနဲ့ပတ်သက်ပြီးအဲ့ဒီမှာအပျော်တမ်းလာလုပ်ပေးနေတဲ့ Lord Bot ကအခုလိုပြောပါတယ
်စမေးပလူတမော့ရှုပ
်စေယုံကထုတ်တဲ့ပုံဖြတ်ဖို့ဖုံးအုပ်တဲ့ပိုက်ကွန်တွေကဒရုန်းမောင်းလုပ်နေတဲ့လူတွေကအလွယ်တကူထောက်လန်းနိုင်ပါတယ်ဒါပေမဲ့ကျမတို့လက်ချုပ်ပိုက်ကွန်တွေကတော့ non systematic fashion စက်ရုံကစနစ်တကျလုပ်ထားတာတွေနဲ့ပုံစံချင်းမတူတဲ့အတွက်ထောက်လန်းဖို့မလွယ်ပါဘူ
းကရာမတိုစမြို့ကဒေသခံတွေဟာယူကရိန်းစစ်သားတွေအတွက်ပုံဖြတ်ဖုံးအုပ်ပိုက်ကွန်တွေကို2014ခုနှစ်ကတည်းကရဲလုပ်ပေးနေကြတာဖြစ်ပါတယ်အများစုကတော့ဒုံညက်ဒေသကရောက်ရှိလာကြတာဖြစ်ပါတယ်လွန်ခဲ့တဲ့၈နှစ်တုန်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကဒွန်ညက်ဒေသကိုထိမ့်ချုပ်လိုက်ပြီးတဲ့နောက်သူတို့လည်းမောင်းထုတ်တာခံခဲ့ရပါတယ်။သူတို့ရဲ့ Together for Victory လို့အမည်ပေးထားတဲ့အဲ့ဒီလိုအကူအညီပေးတဲ့နေရာလေးဟာလည်းရုရှားတပ်တွေကျူးကျော်လာတဲ့အချိန်မှာတော့ဆက်လက်လုပ်ကိုင်ဖို့အကြက်တဲရှိလာပါတော့တယ်။အရင်ကဆိုရင်ပုံဖြတ်ဖုံးကွယ်တဲ့ပိုက်ကွန်တွေထုတ်လုပ်ဖို့အများကြီးမလိုအပ်ပေမဲ့ရုရှားတပ်တွေကျူးကျော်လာတဲ့ဖေဖော်ဝါရီ24ရက်နေ့ကစလို့အရာအလုံးဟာပြောင်းလဲသွားပါတယ်။အဲ့ဒီပိုက်ကွန်တွေကိုချုပ်လုပ်နေသူတူဖြစ်တဲ့နာရီယာကလန်ချိုကိုကလည်းအခုလိုရှင်းပြပါတယ်။
Sitka może prożyć te miesiące.
Pajko luku go sie dan ma tane athi chang thong nai ma de. Da ba mai tacho apai ni go asa tho wo lo at ma phit pi. Da mimi sanna ne la yauk lou kai pi ya de alou phit par de.
Akhu lo niya myo go ni sin lu thong da sin law la gu ja ba de. Alou lou ya mae tu de go apwet twi shin shin lin lin khwe tha ba de. Tacho ga awit de go yet lou pi ya ba de. Tacho ga poun phet phong kwe ya de paikon de go lou pi ya ba de. Chan ne tu de ga do thau lou pi da acho de twi go Ukraine sit da twi si a myan po pi ya ba de. အရင်တုန်းကဖေဖော်ဝါရီလ24ရက်နေ့အထိလုပ်ပေါ်ကင်ပက်အချင်းချင်းစက်ချုပ်တင်ပေးပြီးခေတ်သစ်ဒီဇိုင်းအဝတ်ထည်တွေကိုချုပ်လုပ်ခဲ့ကြပါတယ်။အခုတော့အဲ့ဒီလိုမဟုတ်ပဲစစ်သားတွေအတွက်တော်ရင်းအိယာတွေကိုချုပ်ပေးနေရပါတယ်။အဲ့ဒီမှာပူရဲဒါရိုက်တာတူဖြစ်တဲ့အိုလန်နာကိုချာရော့ကလည်းအခုလိုရှင်းပြပါတယ်။
အခုဆိုရင်ကပရောအထယ်ရီနဲ့ချုပ်လုပ်ထားတာကြောင့်စစ်တုံးတော်တွင်အိယာတွေဟာတက်တောင်တက်တာအိတ်ဖို့အဆင်သင့်ဖြစ်နေပါပြီ။နောက်ဂျောဘိုအိတ်တွေအေးဒန်ခန့်နဲ့မျက်နှာနဲ့ခေါင်းစွတ်တွေကိုလည်းကျမတို့ချုပ်လုပ်နေကြပါပြီ
။ကရမတ်တိုစ်မျိုးသူမျိုးသားတွေကလိုအပ်တဲ့အထယ်တွေနဲ့ပစ္စည်းတွေကိုထောက်ပံ့ကြပါတယ်။ဒါ့အပြင်အလှူရှင်တွေကလည်းဒီလုပ်ငန်းဆက်လက်လုပ်ကံဖို့အတွက်ငွေကြေးအကူအညီတွေကူညီကြပါတယ်ခင်ဗျာ။
ဒါကတော့ယူကရိန်းခုခံစစ်အတွင်းပြည်သူတွေရဲ့ကူညီဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ဘက်တန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုနားတော်တာဆင်ရပါတော့မယ
် VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့
soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။VOA American အတန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညလိုင်းလမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့ဘတ်စင်ကန္တာတွေဖြစ်ခဲ့ဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဒါအပြင်တိုင်းရင်သတင်းလောအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးကြပါတယ်လက်နက်ကင်တော်လိုင်းရေးထဲမှာအင်အားတောင့်တင်းရေးလဲပါဝင်ပါတယ်ဒါကြောင့်တိုင်းရင်သားလက်နက်ကင်တပ်ဖွဲ့တွေကကိုနီကိုဟန်နဲ့ရန်ပုံငွေရှာကြပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF ကိုတော့ပြည်သူတွေကထောက်ပြန်ကြပါတယ်ဒီအကြောင်းတွေကိုဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနားတော်တာရှင်ပါခင်ဗျာ
စစ်အာဏာသိမ်းမှုစတင်တဲ့ပြည်စုခုခါစစ်နဲ့အတူပြည်စုကာကွယ်ရေးတပ်တွေပေါက်ဖွားလာပါတယ်ပြည်စုတပ်ဖွဲ့ရပ်တည်နိုင်ဖို့ရန်ပုံငွေလိုအပ်တဲ့အတွက်ပြည်တွင်းပြည်ပမှာရန်ပုံငွေရှာတဲ့လှုပ်ရှားမှုတွေပေါ်ထွက်လာပါတယ်CDM အာနာပီဇိုင်းလှူရှားမှုမှာပါဝင်သူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်လည်းရံမုံငွေရှာကြရပါတယ်။နိုင်ငံခြားရောက်မြန်မာပြည်သားတွေဟာနှီးမျိုးစုံနဲ့ရံမုံငွေရှာကြပါတယ်။ဒါပေမဲ့အချိန်တိုအတွင်းအများအပြားပေါ်ထွက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်အားလုံးကိုလက်နက်ပစ္စည်းအလုံးအလောက်ပေးနိုင်ဖို့ခက်ခဲနေစေဖြစ်ပါတယ်။စကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်မှာခုခါစစ်ဆင်နွှဲနေတဲ့ဇိုမီပြည်သူ့ကာကွယ်ရေးတပ်ဇိုမီ PDF ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကထောက်ပံ့ငွေသိန်း220တတိယအကြိမ်လူရန်းကြောင်းဇိုမီ PDF ကဖေဖော်ဝါရီလ12ရက်နေ့ကကြေညာပါတယ်။ဒါလို့ပြည်သူလူထုနဲ့ပြည်သူအစိုးရကလက်နက်ကင်တပ်ဖွဲ့ကိုထောက်ပံ့တာမျိုးအရင်ကမကြဘူးပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိတို့ဖာလာမိမိတို့ရံမုံငွေရှာပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတာဖြစ်ပါတယ်။မူရစ်စေကြောင်းမြက်ကြောက်စိမ့်နဲ့ဆက်ကြီးကောက်ခါမှုတွေဟာရံမုံငွေရတဲ့ရင်းမြစ်တွေဖြစ်ပါတယ
်။ကကြင်တပ်ဖွဲ့တွေဟာကြောက်စိမ့်ကြောင်းမြက်နဲ့အခြားတယံဇာတာတွေတရုတ်နိုင်ငံကိုရောင်းပြီးရံမုံငွေရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီ။ဒီလိုရောင်းစားစရာတယံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရံမုံငွေဟာမူရစ်စေဝါဖြစ်ပါတယ်။ကိုကန့်ဝမိုင်းလာတပ်ဖွဲ့တွေဟာမူရစ်စေကရတဲ့ရံမုံငွေကြောင့်ရှင်သန်ကြီးထွားလာကြတာဖြစ်ပါတယ်။စေဆူရတွေဖွဲ့စည်းထားတဲ့ကာကွယ်ရေးအမိခံပြည်သူစစ်ဟာဝိရစီကနေရံပုံငွေရှာခွင့်ရတာသူတွေဖြစ်ပါတယ်။မဆလာခင်မှာကာကွယ်ရေးတပ်ဖွဲ့ကိုဘိန်းထုတ်ခွင့်ပေးထားတယ်လို့အခုခင်မှာလည်းပြည်သူစစ်ကလုပ်ခွင့်ရနေပါတယ်။အာနာဒီဆောက်ရမှာဘိန်းမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်တွေတောင်ဖြစ်လာကြပါတယ
်။ပြည်သူလွတ်မြောက်ရေးတပ်အတွက်နိုင်ငံခြားရောက်ပြည်သူတွေကရံပုံငွေရှာပေးတဲ့နေရာမှာကြည်လင်္ကာဟာထင်ရှားပါတယ်1983က2009အထိ26နှစ်ကြာဖြစ်ပွားတဲ့တမန်လွတ်လပ်ရေးစစ်ပွဲမှာတမန်ပျောက်ကြားကိုနိုင်ငံခြားရောက်တမန်တွေကနှစ်စဉ်ဒေါ်လာတန်း200လောက်ရံပုံငွေထောက်ပံ့နိုင်ခဲ့ပါတယ်တမန်ပျောက်ကြားအရင်နိုင်သွားတဲ့2009ခုနှစ်မှာနိုင်ငံခြားရောက်တမန်ဦးရေဟာတလန်းလောက်သာရှိပါတယ်တမန်တပ်ဖွဲ့ကိုအမေရိကန်နဲ့ကနေဒါအစိုးရတွေကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်လိုက်တဲ့နောက်ပိုင်းမှာနိုင်ငံခြားတမန်ရံမုံငွေလှူရှားမှုလေအရှိန်ပြေသွားပါတော့တယ်။ဒါပေမဲ့လက်နက်ကင်လှူရှားမှုပြီးဆုံးသွားတာတောင်တမန်လူမှုရေးလုပ်ငန်းတွေကိုဆက်လုပ်ဖို့ရံမုံငွေထောက်ပံ့လို့သူတွေနိုင်ငံခြားမှာအများကြီးရှိနေပါသေးတယ်
။မြန်မာပြည်မှာတော့ဒေသခံခေါင်းဆောင်စစ်ဘိုလ်ပြည်သူ့စစ်တိုင်းသားလက်နက်ကင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီစီကွက်မှာရံပုံငွေရှာကြပါတယ်စစ်ကောင်းဆောင်ဒီအာနာတီမြဲကြီးကိုပံပိုးကူညီတဲ့မူရစီမောင်ကိုဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်စစ်တပ်ရဲ့ပါတီရံပုံငွေရှာရမှာလဲဘိန်းမောင်ကိုဟာတဒတ်တအားပါဝင်နေပါတယ်စစ်အုပ်စုနဲ့အဆင်ပြေတဲ့မူရစီလုပ်ငန်းရှင်တွေ ဈေးကွက်စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီးတဖြည်းဖြည်းနဲ့နိုင်ငံသားကပါအတိအမှတ်ပြုရတဲ့အဖြစ်ကိုရောက်လာပါတယ်။ဥပမာပြည်သူစစ်ခေါင်းဆောင်ဟောင်းကွဲလွန်သူဘင်းဘီရင်လော်စင်ဟန်ရဲ့သားဦးထွတ်မြင့်နိုင်ဟာအေရှာဝေါ်ကုမ္ပဏီပိုင်ရှင်ဖြစ်ပါတယ်။နေပြည်တော်တည်ဆောက်ရေးမှာလည်းပါဝင်ခဲ့သူဖြစ်ပါတယ
်။အစိုးရစီကအသုံးစရိတ်ရပြီးကိုပိုင်လုပ်ငန်းတွေရှိတဲ့စစ်တပ်မှာရန်ပုံငွေအများဆုံးရှိပါတယ်။ဒါကြောင့်စစ်တပ်ရမွေရှာတဲ့လုပ်ငန်းတွေကုန်ပစ္စည်းတွေကိုသပိတ်ပေါက်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပေါ်ထွက်လာတဲ့သခိုင်းမကွေးနယ်ချင်းပြည်နယ်ကပြည်သူ့ကာကွယ်ရေးတပ်တွေကိုဒေသခံတွေကရော NUG အစိုးရကရောတပ်နိုင်သရွေရမွေထောက်ပံ့ကြပါတယ်။သူတို့ကိုတံပြန်မှုအတွက်စစ်ကောင်စီကပြူစောတိအမိကပြည်သူစစ်တွေဖွဲ့ပါတယ်။ကျန့်ဖို့ပါတီအားကောင်းရာအယတ်မှာဖွဲ့တာမျိုးကျန့်ဖို့ပြည်သူစစ်ပါပဲ။ပြူစောတိရာစစ်ကောင်စီတပ်ရဲ့ထောက်ပံ့ရေးရတာမဟုတ်ပေမဲ့အခြားပြည်သူစစ်လိုပဲလွတ်ပြိုင်ခွင့်တွေရကြပါတယ်။ရွာသူရွာသားတွေကိုအကြမ်းဖက်ဖမ်းဆီးတပ်ဖြတ်ပြီးဥစ္စာပစ္စည်းလူရတာဟာပြူစောတိရဲ့ရံပုံငွေရှာနည်းဖြစ်ပါတယ်။ပြူစောတိကိုစစ်တပ်နှံပေးပြီးလက်နဲ့ထုတ်ပေးတာမျိုးလက်နဲ့မဲ့ကြေးရော်တွေကိုလူရပြီးမိရှုဖြစ်စီနိုင်တာဖြစ်ပါတယ်။စစ်ကောင်စီတပ်ကိုသတင်းပေးဒလန်လုပ်သူတွေဟာလက်နဲ့ကင်ပြီးပြည်သူလူထုကိုအကျံဖဲ့လူရဲ့တိုက်ခိုက်တဲ့ပီစောတိဖြစ်လာကြောင်းသတင်းမီဒီယာတွေမှာဖော်ပြကြပါလေခင်ဗျာ
။ဦးအောင်ခင်ရေးသားပြီးဂုဏ်ညာဝဲအောင်နဲ့အတူတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါတော့မယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့နွေအပူဒဏ်ကိုဘလို့တတိပြုကာကွယ်မလဲဆိုတဲ့အကြောင်းတွေပြောထားပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲလျှက်စင်မီပြတ်တောက်မှုနဲ့ရေရှားပါမှုတွေပုံမကြုံနေရပါတယ်ဒီလိုအချိန်မှာပဲပူပြင်းတဲ့နွေရာသီဟာလည်းဝင်ရောက်လာပြီးဖြစ်ပါတယ်ဒါကြောင့်ဒီနှစ်အပူဒဏ်ပိုခံလာရနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကကြိုတင်သတိပေးထားပါတယ်အပူဒဏ်တွေကိုဘလို့ခံနိုင်ခုခံကာကွယ်ရပါမလဲဘလို့ပြုစုဆောင်ရှောက်မှုတွေပေးရပါမလဲဒီအကြောင်းကလေးအထူးကုနဲ့စေတက္ကသိုလ်1ကလေးကျန်းမာရေးဌာနအငိမ့်စားဌာနမူပမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ပမောက်ကဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာသီဝင်လာပြီပေါ့နော်အဲ့ဒီတော့ရာသီတုကစပူလာပြီတော့မီးပြတ်တာနဲ့ရေပြတ်နိုင်တာတချို့ကြုံတွေ့လာတဲ့အချိန်မှာအပူဒဏ်ကြောင့်ဆရာကြီးဒီဖြစ်နိုင်တဲ့အန္တရာယ်နဲ့ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုရာသီဥတုပူလာတာနဲ့မျှတော့နေရာဒီမှာဖြစ်တတ်တဲ့ဒီအပူဒဏ်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ကျွန်တော်နိုင်ငံမှာလည်းအပူဒဏ်ကများတာပေါ့နော်သူတင်တော့ဗမာပြည်လေပိုင်းတို့နေရာမျိုးဒီအပူပိုင်းဒေသဆိုတော့ပို့ပြီးတော့အပူချင်းကများတာပေါ့လေဒီကြားထဲမှာမှအခုဆိုရင်တော့မမီးပြတ်တာတွေပဲရှိလို့ရှိရင်လည်းဒီဒါတော့တော့ရောက်ဒေသတွေမှာတော့အဲကွန်းတွေပဲမသုံးနိုင်ပါဘူးဒါပေမဲ့မီးပြတ်တဲ့ကြတော့မြို့မှာပါအပူရာတွေရှိလာတော့ပေါ့နော်အဲလိုပြီးတော့ကြတော့ဒီလောင်စာစီခက်ခဲပါကြတာတွေပေါ့နော်အဲမီးပြတ်တော့လေရေရှားနိုင်တာပေါ့နော်အဲဒီချက်တွေကဒီပူရံကောင်ဖြစ်တဲ့အရာကနည်းနည်းပိုဆိုးနိုင်မှုတွေရှိတယ်လို့ကျွန်တော်တော့သံမြာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာဘလို့ပိုဆိုးလာနိုင်တာမျိုးလဲဆရာ
ရာသီဥတုပူလာတာနဲ့အမြလူတွေမှာခံစားတတ်ရရပေါ့နော်ဒါလူကြီးတွေဖြစ်သလိုကလေးတွေကလည်းပိုပြီးတော့ဒီကာမိုရက်ဂူလေးရှင်းလို့ခေါ်တဲ့အပူချိန်အတိုင်းကိုထိန်းကြီးတာသူတို့ကပိုအားနေတာပေါ့အဲကြတော့သူတို့ကတော့ပိုပြီးခံစားရတာပေါ့နော်အဲတော့အပူဒဏ်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ပထမတစ်ခုကတော့ပူရာများရင်လူရဲ့ခန္ဓာကိုယ်ဆိုတာအပဝင်းရှင်ပူတိုင်းလိုက်ပူလို့မရပါဘူးအဲ့ဒီပူတိုင်းလိုက်မပူဘဲနဲ့ညာတော့ကျတော့ဒီလူရဲ့ခန္ဓာပုံမှန်ပူခြင်းကသိသိချသိမရှိဘူးနော်ဥမာ95နဲ့105ဒီလောက်ကြားမှာထိမ့်သိမ့်ထားတာဒီတဲ့အေးသွားလည်းမရဒီတဲ့ပူသွားလည်းမရအဲ့တော့ပဝင်းရှင်ပူလာရင်ခန္ဓာကိုယ်ကအဲ့ဒီပဝင်းရှင်ပူတဲ့အချိန်လိုက်မပူဘဲနဲ့အေးအောင်လုပ်ရပါပူခြင်းကိုပြန်ပြီးတော့ချိန်ပြရတော့ပေါ့အဲ့ထိမ့်တဲ့အခါမှာအဓိကမက်ကနီဇင်ကတော့ချွေးထွက်တာပါပဲတော့ချွေးထွက်ခြင်းအပြင်ပါလိမ့်မယ်လို့ဆိုချွေးရအရေပေါ့နော်အရေကနေအငွေ့ဖြစ်ကိုပြောင်းပြီးတော့ခန္ဓာကိုယ်ကနေအငွေ့ပြန်သွားတယ်အဲ့ဒီခါကျတော့အရေကနေအငွေ့ဖြစ်ပြောင်းမှုအတွက်လိုတဲ့အပူပေါ့နော်ကိုယ်ကနေဆုတ်သွားတယ်အဲ့လိုဆုတ်သွားခြင်းအပြင်လူကအေးပြီးကြံခဲ့တယ်ပေါ့နော်အဲ့တော့ဆိုတာချွေးထွက်တယ်ဆိုတာက ို့အလကားမဟုတ်ပါတော့ခန္ဓာကိုယ်ရဲ့အပူချိန်ကိုအဲ့လိုထိန်းသိမ်းပေးတဲ့အဓိကနည်းလမ်းတစ်ခုပါပဲ။အဲနောက်တစ်ခါပေါင်ဝင်းညမှာလေးတိုက်တယ်ဆိုတော့အဲ့လေးကကူနေတဲ့ခန္ဓာကိုယ်ကအပူဆောက်ယူသွားတယ်ပေါ့နော်အဲ့လိုမျိုးတွေလည်းရှိပါ။အဲ့တော့နွေရာသီမှာပူလာတာနဲ့မြှချွေးတွေကထွက်လာမယ်။ချွေးထွက်တာလည်းဒီအတိုင်းတားရှိတယ်ပေါ့နော်။ချွေးထွက်ခြင်းအပြင်ခန္ဓာကိုယ်ကယင်တဲ့စားဓာတ်တွေဆုံးရှုံးတာပေါ့။အဲ့တော့အဲ့ဒါကိုလုံလောက်အောင်မဖြစ်ပေးနိုင်လို့ရှိရင်လူမှနုံတာခွေတာဟိုမောပန်းသွားနေတာပေါ့နော်အဲ့လိုတွေဖြစ်လာပါလေအဲ့ဒါကိုကျွန်တော်ကတော့ heat exhaustion လို့ခေါ်ပါနော်အပူဒဏ်ကြောင့်နုံခွေခြင်းလို့ခေါ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အပူဒဏ်ကြောင့်နုံခွေခြင်းဖြစ်လာပြီဆိုရင်ဒါပထမအဆင့်ပါနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့လက္ခဏာတွေမှာဆရာကြီးဒီချွေးထွက်တာနဲ့နုံခွေတာပြင်တခြားရောကြိုသတိပြုနေတာရှိလားဆရာ
ဒီချွေးထွက်တာတော့ထွက်တော့ထွက်တယ်ပေါ့နော်ထွက်ပြီးတော့နောက်ပိုင်းကျချွေးရမထွက်နိုင်ဘူးဆိုတော့ချွေးခမ်းသွားတယ်ပေါ့အဲ့ကြတော့ဘူတန်ကြောင့်ဘူတင်ချက်ချင်းပေါ်လာလာလေအလုံးခွေချင်းပြင်တော့လုံးခွေချင်းဆိုတဲ့အတိုင်းပဲလူကအားနေတယ်လုံးခွေတယ်ပေါ့နော်နှလုံးချင်းမကန်ချင်းဖြစ်တယ်ပြီးတော့ဒီမှာသေးပေါင်ချင်းကြတယ်ဒါတွေဖြစ်နေတယ်ပေါ့ဗျာအဲ့တော့အဲ့ဒီကမှာကျွန်တော်တို့ကပြန်ပြီးတော့ဖြည့်တင်းပြရပါတယ်အဓိကတော့ရေနဲ့စားတတ်ပေါ့နော်ဆိုတော့ရေနဲ့ဟိုဓာတ်ဆိုင်တောက်မှမဟုတ်ပါဘူးခမင်းရေစားကတ်တော့လည်းရတယ်စားမျိုးစားကတ်တော့လည်းရတယ်အချိုရေစားကတ်တော့လည်းရတယ်ပေါ့နော်အဲ့လိုဒီတဲ့နဲ့စားတက်ကိုပြန်လဲပြီးတော့ဖြည့်တင်ပြရပါအဲ့လိုဖြည့်တင်ပြီးရင်တော့ဒီအပူတန်းကြောင့်နှုတ်ခွေခြင်းကိုလည်းသက်သာစေနိုင်တယ်ပေါ့နော်အထူးသဖြင့်ဒါတွေကနေပူထဲမှာလိုပါတဲ့လူတွေတိုက်ခန်းနေပါတယ်အပူတဲ့နေရာမှာနေရတဲ့လူတွေကပိုဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတယ်နောက်တစ်ဆင့်ပေါ့နော်ဒီချွေးထွက်တာနည်းလာပြီးတော့ဟုတ်ကဲ့
နောက်ဒီတဲ့တက်လာရင်တော့အပူတန်းကြောင့်စားနာခြင်းပေါ့နော်ကျွန်တော်ကဒီ type ပဲဒီလိုခေါ်ပါလေအပူတန်းကြောင့်ဖျားခြင်းဖြစ်လာလူကဒီလိုပူလာတာချိန်ကြာလာပြီးဆိုလို့ရှိရင်ချွေးရမထွက်နိုင်တော့ဘူးချွေးရလည်းခန်းသွားတယ်ပေါ့အဲ့လိုချွေးခန်းသွားလို့ရှိရင်ပဝင်းကြီးကပူလာလဲဘယ်လိုပြောလဲအပူချိန်ကိုပြန်ထိန်းပေးမယ်ချွေးရမထွက်တော့ဘူးဆိုရင်ပဝင်းကြီးကပူတော့ကိုကပူလာပါဒါကိုအပူတန်းကြောင့်အပူချိန်ကြီးခြင်းပေါ့နော်ဒီ type ပဲဆရာလို့ခေါ်တယ်အဲ့တော့အဲ့ဒါကကြောင့်လဲကျန်တဲ့အဖျားတွေနဲ့သွားမှနိုင်တယ်ပေါ့နော်ဆိုလိုတာကယောဂပုံဝင်လို့ပဲဖြားတာလားသာသီချောင်းတို့အာသီချောင်းဖြစ်လို့ဖြားတာလားစသဖြင့်မှားတယ်မှာဒါပေမဲ့တေချာပြန်ကြည့်တော့သူက6 6ကြီးနဲ့ဖြားနေတယ်ပေါ့နော်ဆိုလိုတာအပူဓာန်ကဟိုပဝင်းကြီးအပူဓာန်မြတ်လူကအပူဝီဖြစ်နေတယ်ချွေးလည်းမထွက်ဘူးနော်အဲ့လိုမျိုးဒီပြင်အကြောင်းအရာတွေလည်းမရှိဘူးအဲ့လိုမျိုးဖြစ်ပါအဲ့လိုဖြစ်တဲ့ခါကျလို့ချက်တော့လည်းဟိုပိုးသားဆေးတွေပါလိပဲပေးနေတော့အကျိုးမရှိဘူးနော်အဲ့ဒါဆိုပူရင်အေးအောင်လုပ်ပေးရတယ်ပေါ့နော်အေးတဲ့နေရာမှာထားပေးဒါပြီးကျလို့ချက်တော့ဟိုမင်းသွားတော့ညနေကိုကြီးချိုးအဲတိတ်မပူခင်မှာချိုးတော့ချွေးတွေထွက်လာရင်တုံးမပြင်းနဲ့ချွေးနဲ့အေးပစီပေါ့နော်အဲလိုမျိုးလုပ်ရပါကြကြလည်းမိပါရရဘယ်လိုဖြစ်လို့ဆိုချွေးထွက်တိုင်းလိုက်တုံးနေပေါ့နော်ချွေးထွက်တိုင်းတုံးအင်ကြီးလေးလဲတဲ့ခါကျတော့တူချင်တဲ့အနိတ္တယမရအောင်ဖြစ်တယ်ပေါ့နော်အဲဒီကလေးမှာဆိုပူဖြစ်တာတွေ့ရတယ်ပေါ့နော်အဲတော့ဒါကအပူဓာန်ကြောင့်ဖြားနာခြင်းပေါ့နော်အဲဒါ key type of plexia ဆိုတာဒုတိယအဆင့်ပ
ါဟုတ်ကဲ့ဆရာအဲ့တော့သူကဒီအရေးကောင်းတဲ့နေရာမျိုးကလည်းတစ်ဆယ်ခုနကဆရာပြောတဲ့ရေချိုးတာနဲ့သက်သာလာတဲ့သဘောရှိတာပါဆရာနော်
။ဟုတ်ပေါ့။ရေဘူးရအပြင်တော့ကျွန်တော်တို့ကပူရင်အေးအောင်လုပ်ပေးရမှာကွယ်က။ဒီမှာအေးအသိပ်ပူရဲဆိုလို့ရှိရင်လေဝင်လို့တဲ့ကောင်းတဲ့နေရာမှာနေပေါ့နော်။တပင်ရေကောင်းကောင်းရှိတဲ့နေရာမှာနေမယ်။အဲနေဒီပိုင်းမှာဆိုခရီးအောင်ကန်နေပေါ့ရှိတယ်ပေါ့က။အဲကွန်ဖွင့်နိုင်လို့တတ်နိုင်တော့လေအဲကွန်ဖွင့်တဲ့အခန်းထဲမှာနေပေါ့။အဲ့လိုမျိုးလုပ်လို့ရပါတယ်။ဟောအေးအဝါဒကောင်းတဲ့နေရာတော်ရီပိုင်းမှာရေဝါဒပြပြင်းရေးအောင်မနေလို့ဆိုတော့အပူဓာန်ခန့်နိုင်တာပေါ့နော်တို့တော့ဟိုဖျားရီကြောင်းကန်နေလဲအစာဦးကြီးကြီးမမဆိုရင်တော့ဟိုအေးတာပေါ့နော်အဲဒီလိုလှုပ်လို့ရတယ်နောက်တစ်ခုကတော့ဒီခန္ဓာကိုယ်အေးစေဖို့တရေချိုးရမယ်ရေချိုးတဲ့ခါကျတော့တိတ်ကူတဲ့အချိန်မှာမချိုးပါနဲ့တိတ်ကူတဲ့အချိန်မှာချိုးတော့ဘာဖြစ်လဲဆိုတော့နေလဲနေဘူးဆိုချွေးတွေထွက်နေတယ်ခန္ဓာကိုယ်ရဲ့အပူချိန်ပြန်ထိန်းနေတယ်အဲဒီအချိန်မှာရေချိုးလိုက်တဲ့ခါကျတော့ထွက်နေတဲ့ချွေးတွေကိုအကုန်လုံးတုတ်ပြစ်သလိုဖြစ်သွားတော့အဲ့ကြတော့သူကအဲ့ဒါကိုရေချိုးပြီးတုတ်လိုက်တဲ့ခါဆိုလို့ရှိရင်တော့6 6ကြီးနဲ့အကြာကြီးပူသွားမှာပေါ့နော်အဲ့ဒါမျိုးအဲဖြစ်သွားတယ်အဲ့ကြတော့တက်တာတွေပါဒီဖြစ်တတ်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ဈာမကြီးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအပူတန်တွေကိုဘယ်လိုခုခံကာကွယ်ကြမလဲဆိုတာကိုတင်ပြပေးသွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်ဖီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
သ က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေတာ KNL နဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားဖမ်းဆီးခံခဲ့ရပါတယ်ချင်းပြည်နယ်မတူပင်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပူပေါင်းကောက်ွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့လာမယ့်ဧပြီလကစပြီးတော့ခီးသွွားပြည်သူတွေကိုနိုင်ငံသားစီစီရေကပ်ပြားတွေစစ်ဆေးသွားမယ့်အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေသမှာရှိတဲ့စစ်ကောင်စီတပ်ရင်းတစ်ခုကိုပြီးခဲ့တဲ့မတ်လ17ရက်နေ့က KNLA တပ်မဟာ9ကဝင်ရောက်တိုက်ခိုက်ရမှာစစ်ကောင်စီတပ်ဖွဲ့ဝင်29ဦးအရှင်ဖမ်းမိပြီးလက်နက်ခဲယံအမြောက်များနဲ့တင်းစီဖမ်းဆီးရမိတယ်လို့ KNU မူဒရော့ခရိုင်သတင်းစင်မှာထုတ်ပြန်ထားပါတယ်။အဲ့ဒီစစ်ကောင်စီတပ်ဟာခလာရ9ခွန်တပ်ရင်းဖြစ်ပြီးရိတ်ခါသွားထုတ်ပြီးအပြန်လမ်းမှာ KNLA တပ်မဟာ9ဖက်ကကြားဖြတ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖက်က3ဦးသေဆုံးသွားတဲ့အပြင်12ဦးလည်းထိခိုက်ဒဏ်ရာရရှိသွားတယ်လို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်တားအမြောက်များဖမ်းဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီဖက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခလာရ9ခွန်တိုက်ရင်ဟာကော့ကရိတ်မြို့အခြေစိုက်တိုက်ရင်ဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပင်မြို့နယ်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ဖွဲ့အကြားဖြစ်ပွားတဲ့3ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကအနည်းဆုံး10ဦးသေဆုံးပြီးပူးပေါင်းတပ်ဖွဲ့က9ဦးကျဆုံးခဲ့တယ်လို့ CDF ဖွဲ့ကပြောပါတယ်မတူပင်မြို့နယ်လိုင်လျန်းပြည်မြို့ကနေမတူပင်ပလက်ဝါကားလမ်းပေါ်မှာရှိတဲ့ထေပွေတပ်စခန်းကိုချီတက်လာတဲ့စစ်ရင်အား150လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကိုချင်းမျိုးသားတပ်မတော် CNA ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပင်နဲ့ CDF ပလက်ဝါပူးပေါင်းတပ်ဖွဲ့တို့ကမတ်လစနေကစားပြီး14ရက်နေ့ထိကြားဖြတ်ချုံခိုတိုက်ခိုက်ခဲ့တာလို့ CDF ပလက်ဝပြန်ကြားရေးတာဝန်ခံကပြောပါတယ်မတ်လ13ရက်နေ့ကတနေကုန်နီးပါတိုက်ပွဲပြင်းထန်ခဲ့ပြီးအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကအနည်းဆုံး9ဦးလောက်သေဆုံးခဲ့ပြီးတော့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကရဲပေါ်9ဦးကျဆုံးခဲ့ပါတယ်ချင်းပြည်နယ်မှာဒီရက်ပိုင်းတွင်စစ်ကောင်စီတပ်နဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာနေပါတယ်
ရှမ်းပြည်တောင်ပိုင်းရောက်ကရင်ပြည်ကစစ်ရှောင်တွေဟာအခုလိုနွေရည်ဝင်လာချိန်မှာတောက်သုံးရီအတွက်အခက်အခဲဖြစ်နေပါတယ်။အာဏာသိမ်းစစ်တပ်နဲ့လူထုကာကွယ်ရေးတပ် BDF ကြားတိုက်ပွဲတွေကြောင့်ကရင်ပြည်လွယ်ကော်တီမော့ဆိုးနဲ့ရှမ်းကယားနယ်စပ်ဖဲခုံမိုးပြဲကလာတဲ့စစ်ရှောင်ထောင်ကနန်းဟာလက်ရှိစီဆိုင်ပင်လောင်အင်းလေးဒေသတွေမှာစစ်ပေးခုံလုံးနေကြရပါတယ်။မြို့ပေါ်ရှိနီးစရာဆွေမျိုးအိမ်တွေမှာခုံလုံးနေသူတွေလည်းလက်ရှိတောက်သုံးရီအခက်အခဲကြောင့်နှစ်ချောင်းနဲ့နီးတဲ့ကျေးလက်တွေစီကိုထပ်မံထွက်ပြေးခေါ်လုံနေရပါတယ်တောင်ကြီးဂလောတွေလိုမြို့ကြီးမှာတော့တောက်ရည်တဘူး900ကျပ်သုံးရည်ထော်လကြီးတစီ9000ကျပ်အထိပေးဆောင်နေရတာဖြစ်တာကြောင့်စစ်ရှောင်တွေအတွက်တောက်သုံးရည်ကူညီမှုလိုအပ်နေတယ်လို့စစ်ရှောင်ကူညီမှုပေးနေတဲ့အဖွဲ့ကလူငယ်တွေကပြောပါတယ်
ရခိုင်မြစ်တွေမြို့မှနေတွေဖြက်စီးခံရတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးဖို့ရခိုင်မြစ်လူမျိုးရေးပါတီ ERP ကပြည်နယ်ကောင်စီကိုမတ်လ14ရက်နေ့ကစာရေးတောင်းဆိုလိုက်တာဖြစ်ပါတယ်အစိုးရရဲ့စီမံကိန်းကြောင်းဖြစ်စေဥပဒေကြောင်းအရာဖြစ်စေနေဖြက်စီးခံရတဲ့သူတွေအတွက်စာနာရိတ်ခါနဲ့စေဝါတွေထောက်ပံ့ပေးဖို့အပါဝင်ဖယ်ရှားခံရတဲ့မိသားစုတွေအတွက်ကောင်းမွန်တဲ့အစီအမံတွေဆောင်ရွက်ပေးဖို့ပြည်နယ်ဆိုရကိုတိုက်တွန်းထားပါတယ်မတ်လ10ရက်နေ့နဲ့ပိုင်းကအာကျိတ်တော်ကုန်းတုတ်တမင်းနေရာမှာဝင်ရောက်နေထိုင်တဲ့နေနေရခန့်ကိုစစ်ကောင်စီကဖယ်ရှားခဲ့တယ်လို့ဝေတာလီအက္စားကွင်းနီးမှာနေတရာခန့်ကိုလည်းရထားလမ်းဧရိယာနဲ့မလွတ်လို့ဆိုပြီးမတ်လ9ရက်နေ့ကဖယ်ရှားခဲ့တာပါနေတွေကိုအခုလိုဖယ်ရှားလိုက်တဲ့အတွက်လူပေါင်းတစ်ထောင်ကျော်ဟာအခုအခါနေဆရာမြေနေရာမရှိတော့ပဲအခက်ခဲတွေနဲ့ရင်ဆိုင်နေကြပြီးလက်တလို့သူတို့စားဝတ်နေရေးကိုရက်ဖက်ဖွဲ့စည်းတွေကကူညီထားကြတယ်လို့စစ်တွေမြုပ်ခန့်တွေကပြောပါတယ်
အာဏာရှင်စနစ်ပြတ်သုံးပြီးဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်နိုင်ဖို့အပါအဝင်အချက်၅ချက်ကိုမွန်အမျိုးသမီးကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်။မတ်လ13ရက်နေ့မှာကြာရောက်တဲ့ဆက်ရှိကြိမ်မြောက်မွန်အမျိုးသမီးနေ့အထိမ်းအမှတ်အနေနဲ့ထုတ်ပြန်ခဲ့တာပါ။တိုင်းရင်းသားတို့ရဲ့ဆန္ဒသဘောထားအတိုင်းဖက်ဒရယ်စနစ်ရေးဆွဲသွားဖို့နဲ့တိုင်းရင်းသားအလုံးပါဝင်ဆွေးနွေးနိုင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွတ်ပေးဖို့လူအခွင့်အရေးချောဖောက်မှုတွေအမြန်ဆုံးရပ်တန့်ဖို့တောင်းဆိုထားတယ်လို့ဥဆောင်ကျင်းပရေးကော်မတီဝင်ရေး မြို့နယ်ကအမျိုးသားလွတ်တော်ရွေးချယ်ခံကိုယ်စားလှယ်ဟောင်းမိလဝီဟန်ကပြောပါရယ်မွန်အမျိုးသမီးကွန်ရက်အဖွဲ့မှမွန်အမျိုးသမီးအဖွဲ့ MWO မွန်အမျိုးသားပညာရေးကော်မတီ MNEC မွန်အမျိုးသားကျန်းမာရေးကော်မတီMNHC စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့ JCSDO ဒေါက်တာတော်မွန်လူငယ်အစည်းယုံ MYPO စတဲ့အဖွဲ့တွေပူးပေါင်းပါဝင်နေပါတယ်။မွန်ဘရင်မကြီးရှင်စောပူရဲ့မွေးနေ့ဖြစ်တဲ့တပေါင်းလဆန်း၁၂ရက်နေ့ကိုမွန်အမျိုးသမီးများနေ့အဖြစ်သတ်မှတ်ကျင်းပခဲ့ပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါလာမယ့်ဧပြီလဆန်းကစပြီးပြည်သူတွေခရီးသွားလာရမှာနိုင်ငံသားစီစီရေးကပ်ပြားနဲ့ပြသစစ်ဆေးခံဖို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကနေထုတ်ပြန်ကြေညာခဲ့ပါတယ်ဒီလိုမျိုးစစ်ဆေးတာဟာလုံခြုံရေးအရာလာမယ့်ရွေးကောက်ပွဲစနစ်ကျရေးအတွက်စီစစ်လှုပ်ဆောင်ရတာလို့သုံးသပ်မှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
ပြည်သူများအနေနဲ့ခီးသွွားလာရမှာ၎င်းတဲခုနေထိုင်ရမှာ၎င်းမိမိတို့နိုင်ငံသားကပ်ပြားကိုပြသဆောင်ရွက်သွားဖို့ဆိုပြီးလာမယ့်ဧပြီလတရနေ့ကနေစတင်ပြီးထောက်ခံစာအစားမိမိတို့မှတ်ပုံတင်ပြသစစ်ဆေးခံရမယ်လို့ပြီးခဲ့တဲ့မတ်လ9ရက်နေ့ကစစ်ကောင်စီလက်ဝကဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်မှတ်ပုံတင်စစ်ဆေးရတာဟာလုံခြုံရေးအရရွယ်ဆောင်ရွက်တာဖြစ်နိုင်တယ်လို့မွန်ပြည်နယ်ဒုတိယလွှတ်တော်ဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
ကျွန်တော်မြေပြောရတော့ကဖက်ကဟိုမှတ်ပုံတင်မှာရှိတဲ့လူတွေကမှတ်ပုံတင်အမြန်သွားရဟိုတစ်ခါပြားပေးတာထက်ဟိုတချို့ဟိုတရားမဝင်ဟိုကြွားလာနှုတ်ရှားတဲ့လူတွေကိုပဲဒီရွယ်ကြောက်ပြားပေးတောင်းတာလားပေါ့နော်တချို့လည်းအဲ့လိုမျိုးဟိုမှတ်ပုံတင်မရှိစနဲ့ကြွားလာနေကြတဲ့အနေထားတွေရှိတာလားကျွန်တော်တို့အတွက်ဆိုပဲအမြန်ပြောရင်လုံခြုံရေးရတယ်ဒီရွယ်ပြီးတော့လက်ခံလားပေါ့
အသက်16နှစ်နဲ့အထက်တွေကိုဥပဒေအရကန်ဆောင်တဲ့ကမျိုးမျိုးထုတ်ပေးရတဲ့အတွက်ပန်းကင်းစီမံချက်နဲ့ကွင်းစင်းဆောင်ရွက်ပေးနေတာကြောင့်မှတ်ပုံတင်အစားထောက်ခံစာတွေပြသပြီးတော့ခရီးသွားလာတာကိုခွင့်ပြုတော့မှာမဟုတ်ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်16နှစ်ပြည့်ပြီးတူတိုင်းမှတ်ပုံတင်မရှိသူတွေလည်းရှိနေတဲ့အတွက်ရွေးကောက်ပွဲတွေမှာမဲပေးတဲ့အခါပြဿနာရှိလာနိုင်တဲ့အတွက်ကြောင့်လာမယ့်ရွေးကောက်ပွဲစနစ်ကျရေးအတွက်ဒီစိတ်တပိုင်းတက်ဆိုင်နိုင်ကြောင်းမြမနိုင်ငံရေးလေးလာသုံးသတ်သူဦးရဲထွန်းတီဘောကဆိုပါတယ
်မဲပေးတဲ့အချိန်မှာ30နှစ်ပြည့်နိုင်ငံသားတိုင်းမဲပေးတဲ့အချိန်မှာအဲ့ဒါပြဿနာတက်တော့အခု2020မှာကျတော့အဲ့ဒီမှတ်ပုံနေမရှိဘဲနဲ့မဲပေးတဲ့လူတွေပါလာတာဒါကြောင့်မလို့အခုကအဲ့ဒါကိုဒါမဲ့ရွေးကောက်ပွဲမှာပို့ပြီးတော့စနစ်တကျဖြစ်စေဆိုတဲ့အစိတ်ပိုင်းရဲ့ဒစိတ်တပိုင်းဖြစ်မှာပေါ့ဗျာ
ဒါပေမဲ့တက်ဆိုင်ရာစစ်ကောင်စီအာဏာပိုင်တွေအနေနဲ့စနစ်တကျလှုပ်ဆောင်ဖို့လိုတယ်လို့လည်းဦးရထွန်းကပြောပါတယ်လက်ရှိအာဆီယံနိုင်ငံတွေမှာဆိုရင်တက်ဆိုင်ရာနိုင်ငံသားမှတ်ပုံတင်တွေကိုစမတ်ကတ်တွေနဲ့တွင်တွင်ကျကျအသုံးပြုနေတာဆယ်စုနှစ်နဲ့ချီကြာပြီးဖြစ်ပေမဲ့မြန်မာနိုင်ငံတစ်ခုမှာပဲအလွန်ခေတ်နောက်ကျတဲ့ကတ်ထူစာရွက်တွေကိုအသုံးပြုနေတာကိုတွေ့မြင်နေရပါတယ်ရှင်
ဆက်ပြီးတော့စစ်ကောင်စီလက်အောက်မှာကျင်းပမဲ့တက္ကသိုလ်ဝင်ဆောင်ွေးပွဲကိုလာမယ့်မတ်လ31ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပြီးစစ်ကောင်စီတပ်နဲ့ချင်းကောက်ွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးပြင်းထန်နေတဲ့ချင်းပြည်နယ်မှာတော့တက္ကသိုလ်ဝင်ဆောင်ွေးပွဲကိုဖြေဆိုမဲ့ចောင်းသားចောင်းသူဦးရေဟာအရင်နှစ်တွေထက်စာရင်အတော်လေးကိုယွံနေသွားပါတယ်။ဘာကြောင့်အခုလိုမျိုးယွံနေသွားရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
တက္ကသိုလ်ဝန်ထမ်းဆာမျိုးဖွဲ့ကိုမြန်မာတိုင်းကလုံးမမလ31ရက်ကနေဧပြီလ9ရက်နေ့အထိကျင်းပကြမှာဖြစ်ပြီးချက်ခင်နှစ်တွေကတက္ကသိုလ်ဝန်ဆာမျိုးဖွဲ့ဖြစ်စုသူ1000ကျော်အမြဲရှိတဲ့ချင်းပြည်နယ်မှာဒီနှစ်ကျတော့ចောင်းသားចောင်းသူ3000နီးပါးခန့်ကသာဖြစ်စုကြမှာပါမြို့နယ်9မြို့နယ်ရှိတဲ့ချင်းပြည်နယ်မှာတက္ကသိုလ်ဝန်ထမ်းဆာမျိုးဖွဲ့ကိုဖလမ်တီးတိန်တွန်းဆန်မတူပီပလဲဝမြို့နယ်နဲ့ជីခါမြို့နယ်ခွဲတို့မှသာကျင်းပပြုလုပ်နိုင်မှာဖြစ်ပြီးចောင်းသားចောင်းသူ2950ယောက်ကဖြစ်စုဖို့စည်ရင်းတင်ထားတယ်လို့ချင်းပြည်နယ်ပညာရေးမှူးဦးဘီကိုထူကပြောပါတယ
်ဖြည့်ချုပ်စုစုပေါင်းတော့2950စည်ရင်းတင်ထားတာပေါ့နော်ခုနကဖြစ်တာပေါ့ဒါတော့မလွတ်သေးဘူးဆိုတော့ဖြည့်ရောဖြည့်မပြေတော့မတည်သေးဘူးပေါ့နော်စည်ရင်းပေးတယ်စည်ရင်းကိုပြောတာအားအကြောင်းမှမဖွင့်တာလေတောင်းလာလို့ပကံပလေရောမင်းတရောဆန္ဒနာရောတကြောင်းမှမဖွင့်ဘူးလေအဲ့ဒါဆိုတော့ပြောရတာပေါ့ကမ္ဘာလေးမဖွင့်ဘူးလေမတ်ကျန်လေးမျိုးနဲ့မဖွင့်တဲ့ခါကျတော့ရောသားပါလေ
ချင်းပြည်နယ်ဟာခါထန်တလာမင်းတပ်ကမ်ပလက်မြို့နယ်မှာတော့ကြောင်းမဖွင့်တယ်လို့စာမျိုးပွဲဖြစ်စုဖို့ရှောက်ဝါတင်ထားသူလည်းမရှိတဲ့အတွက်တက္ကသိုလ်ဝန်ထမ်းစာမျိုးပွဲကျင်းပမှာမဟုတ်ဘူးလို့ ချင်းပြည်နယ်ပညာရေးဘုကပြောပါတယ်ချင်းပြည်နယ်မှာတက္ကသိုလ်ဝင်စာမေးပွဲဖြစ်စုသူနေသွားရတာဟာချင်းပြည်သူလူထုအကြောင်းသားတွေအနေနဲ့စစ်အာဏာရှင်စနစ်ကိုဆက်လက်ဆန့်ကျင်နေဆိုတာပြသလိုက်တာပဲလို့ချင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတို့ကပြောပါတယ
်မိဘပြည်သူတွေပေါ့နော်လူငယ်တွေအကြောင်းသားတွေဒါလက်ရှိချင်းချင်းစစ်တောင်းမပါမှမလုပ်ချင်းတဲ့အောက်ကိုဆက်ပြီးပြသတာပဲဖြစ်ပါတယ်နော်ဒီဟာကသူတို့ဒီကျွန်တော်တို့အုပ်ချုပ်နိုင်ပါတယ်လုပ်နိုင်ပါတယ်ဆိုတာကိုပြသခြင်းနဲ့တဘောအယောင်ဆောင်ပဲဖြစ်တယ်
ချင်းပြည်နယ်မှာရခိုင်ပညာတင်နှစ်စရင်တွေအရာနှစ်စဉ်ကျောင်းသူကျောင်းသားတသိန်းဝန်းကျင်လောက်ရှိကြပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုဝင်ဘာ၁ရက်နေ့ကကျောင်းပြန်ဖွင့်တဲ့ခါမှာတော့ချင်းပြည်နယ်မှာမြို့နယ်၄မြို့နယ်လောက်မှသာအခြေခံပညာကျောင်းတွေဖွင့်လှစ်နိုင်ခဲ့ပြီးတယောက်တူလဲကျောင်းသူကျောင်းသားတသောင်းဝန်းကျင်လောက်သာရှိခဲ့ပါတယ်စစ်ကောင်စီလက်အောက်မှာကျင်းပမဲ့2022ခုနှစ်တက္ကသိုလ်ဝင်စာမေးပွဲမှာတနိုင်ငံလုံးအတိုင်းတာနဲ့ကျောင်းသားကျောင်းသူစုစုပေါင်း3,122,299ဦးတို့ကဖြည့်ဆူကြမှာဖြစ်ပြီးတိုင်းနယ်ပြည်နယ်14ခုနဲ့ချင်းပြည်နယ်ဟာဖြည့်ဆူသူဒုတိယအနည်းဆုံးပြည်နယ်ဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေသမှာရှိတဲ့စစ်ကောင်စီတပ်ရင်းတစ်ခုကို KNL တပ်မဟာ5ကဝင်ရောက်တိုက်ခိုက်ရမှာတပ်ဖွဲ့ဝင်29ဦးနဲ့လက်နက်ခဲယမ်းအမြောက်များဖမ်းဆီးသိမ်းဆည်းရမိတယ်လို့ KNU မူဒရော့ခရိုင်ဘက်ကထုတ်ပြန်ထားပါတယ်ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့အကြားဖြစ်ပွားတဲ့3ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုရှိခဲ့ပါတယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသားဒေတာတွေကအဖြစ်အပျက်နဲ့သတင်းတွေကိုအခြေခံပြီးတော့ Fever Wine Dot သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်တော့တာဆင်ခဲ့ရတာပါကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြမှာပ
ါရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါတယ်ဒီချိန်ကဂျာမနီနိုင်ငံကိုပန်ချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုပ်နှောင်မှုကြားတိုင်းသိကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာကွယ်ကြဖို့လဲဂျာမနီလွှတ်တော်ကိုပေးပို့တဲ့ဗီဒီယိုမင်ကုန်းမှာယူကရိန်းသမ္မတကပြောကြားလိုက်တာပါယူကရိန်းသမ္မတရဲ့မင်ကုန်းမှာပဲအခုခါရပ်ဆိုင်ထားလိုက်ပြီဖြစ်တဲ့ရုရှားကတဘာတံငွေတွေတင်ပို့မဲ့ Nord Stream အမှတ်နှစ်ပိုက်လိုင်းစီစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းရဲ့ထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝင်းရံပိတ်ဆို့တက်ခက်ခံရတဲ့မရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခတွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတက်ခက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်တက်ခက်မှုနဲ့နှစ်နိုင်ငံကြားစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ပတ်သက်လို့တရုတ်သမ္မတရှီချင်းပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တောက်ချနေ့မှာဆွေးနွေးမယ့်အကြောင်းအင်ဗျူတော်ကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်သွယ်လမ်းကြောင်းတွေကိုဆက်လက်ထိန်းထားတဲ့အနေနဲ့ဆွေးနွေးမှာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့တယ်လီဖုန်းကနေဆွေးနွေးမဲ့အစီအစဉ်မတိုင်ခင်တင်းလာနေမှာလုံးကလည်းအင်ဂျီရောအမျိုးသားလွန်ကြုံရေးအချံပေးရာရှိဂျိတ်ဆိုလိုဗန်ဟာတရုတ်နိုင်ငံကြားရဲ့အချံပေးအကြီးအကဲရာရှိရန်ချေးချီနဲ့ရောမမြို့တော်မှာတွေ့ဆုံပြီး9နာရီကြာဆွေးနွေးခဲ့ပါတယ်
သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာပါခင်ဗျာဒီကနေ့တောက်ကြနေမနေ့ဘက်အတန်လွင်အစီအစဉ်တွေကိုထုတ်လုပ်တဲ့နေရာမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကိုရဲမော်ကတာဝန်ယူခဲ့ပါတယ်အတန်ပိုင်းအင်ဂျင်နီယာအဖြစ်နဲ့ကတော့ဂျင်မီခွတ်ခါတာဝန်ယူခဲ့ပြီးရုပ်သံအင်ဂျင်နီယာအဖြစ်ကနေကတော့ဇူဘဲအတာရက်ကတာဝန်ယူခဲ့ပါတယ်ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ဘက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီခင်ဗျာကျွန်တော်တို့တော်ရရှင်မြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းဝေးပြီးလူဝင်စံတာများပြေဝကြပါစေကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.